နိုဘလာစနေရဲ့အင်ကာနေညကတိုက်ကြီးမြို့အနောက်တောင်ဘက်73မိုင်ကွာမြောက်အနက်6မိုင်ကျော်လောက်မှာဗဟိုပြူပြီးပြင်းအားသေးတဲ့မှတရှိတဲ့ငလေးတစ်ခုလှုပ်ခတ်သွားတာကိုရန်ကုန်တမြို့လုံးနဲ့ပတ်ဝန်းကျင်ကခန်းစားသိရှိခဲ့ကြရပါတယ်။လက်ရှိမှာထိခိုက်သေးဆုံးမှုရှိမရှိမသိရသေးပေမဲ့ရဲရဲစိမ်းဆောင်းသွားတဲ့အဆောက်အဦတွေရှိနေကြောင်းလူမှုမီဒီယာတွေမှာတွေ့နေရပါတယ်။ဒီငလေးလှုပ်ခတ်မှုနဲ့ငလေးကြောင်းရန်ကုန်နဲ့အဆောက်အဦတွေနဲ့ပတ်သက်ပြီးအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကိုဒေါခင်မျိုးသက်ကဆက်သွယ်မြင်းမြန်းတဲ့အခါအခုလိုစပြောပါရခင်ဗျာ။
ရန်ကုန်တမျိုးလုံးကြီးပါမြို့နယ်ကြီးအလုံးကြီးပါဟိုငွေလောက်တာကိုတိရှိခံစားရတဲ့သဘောရှိတယ်တန်လင်းဘက်တို့ဘာလို့လောက်ထိအကုန်တိကြတာဟိုအကြီးကဘိုးချင်းဖြစ်ပြီးတော့အခုဘိုးစလားဟိုငွေကွန်ပီရောကျင်လာတာအကြီးမျိုးအနောက်တောင်ပဲ73မိုင်ခန့်အကွာဆိုပြီးတော့မှအဲ့ဒီလိုဘိုးပြုတ်ပြီးလှုပ်တယ်လို့ပြောတာဟိုအဲ့တိုက်ကြီးငလင်ကငွေတော့ကျွန်တော်တို့2019ခုနှစ်မတ်လ73ရက်အဲ့တုန်းကလည်းအစာလှုပ်ဘူးတဲ့အဲဒီတော့တိုက်ကြီးမျိုးရဲ့အနောက်တောင်ဘက်9မိုင်ခန့်အကွာကိုဗဟိုပြုတ်ပြီးတော့လို့ပြောတယ်အဲဒီတော့ Richter scale က 5.8 နောက်ထပ်2နာရီလောက်ကြာတော့တခါဆက်ပြီးတော့ဆက်လှုပ်တယ်အဲ့ဒီနေရာမှာပဲအဲ့ဒါတော့တိုက်ကြီးမျိုးရဲ့အရှိတောင်ဘက်9မိုင်ခန့်အကွာလေအဲဒီတော့ 4.7 ပေါ့လေသူကတည့်ရက်ထဲမှာနှစ်ခါလှုပ်တာပေါ့နေရာနည်းနည်းလေးလွဲပြီးတော့အဲဒီတော့အစာအုပ်တွေလည်းတော်တော်ပြိုတယ်လူတွေလည်းထိခိုက်ဒဏ်ရာရတာတို့ဘာတို့အဲ့လိုမျိုးရှိတယ်အခုလောက်တဲ့ငလင်ကလည်းဒီညလောက်တဲ့ငလင်ကလည်းအဲတိုက်ကြီးရဲ့အနောက်တောင်ဘက်စတုံးမိုင်ခန့်กว่าဆိုတော့အဲ့ဒီနေရာမှာရှိတဲ့တိုက်ကြီးမျိုးရဲ့အနောက်ဘက်မှာဒီပြည့်ရွေရှိတာဟုတ်အဲ့ဒီပြည့်ရွေရဲ့သဘောကြောင့်လှုပ်တယ်လို့ပဲပြောရမှာပဲလေ
အရင်လှုပ်တာနဲ့အခုလှုပ်တာနဲ့ဘာကွာလဲနည်းနည်းပြောပြပေးပါအ
ရင်တော့လှုပ်တာတွေကြတော့ဘေးလိုက်သဘောမျိုးခါရမ်းပြီးတော့လှုပ်တာလေပကက်လွဲသလိုမျိုးအခုကျတော့အပေါ်အောက်လှုပ်တဲ့သဘောမျိုးအတန်တွေပါကြားပြီးတုံးတုံးနဲ့တုံးလေးချက်လောက်တောင့်ပြီးတော့မှအလှုပ်ခံရတဲ့သဘောရှိတယ်လှုပ်တဲ့ပုံစံချင်းတော့မတူဘူးဟိုအတန်တွေပါပါတဲ့သဘောရှိတယ်နည်းတော့กว่าလေ 4.1 ဆိုတာအလေအလက်လောက်ရှိတာဟုတ်ဤသာခံစားနိုင်တဲ့အနေအထားမျိုးရှိတယ်ငလင်ရဲ့ပြင်းအားလေအခုကျတော့အတန်တွေပါကြားရတယ်အတန်တွေပါပါတဲ့သဘောတော့ရှိတယ်အခါတိုင်းလှုပ်တာအတန်တွေလောက်မကြားဘူးပြင်းအားရမ်းများရင်တော့အတန်တွေပါကြားရမှာပေါ့လေဒီပြင်းအားလောက်နဲ့ရင်တော့လှုပ်တာအတန်တွေပါတိတ်မကြားဒေါ်ဘုံတို့ဘာလို့ပြမလဲအတိုက်တွေပါစောင်းသွားလို့ပြောတယ်ဒီပါကီတာတို့ဒေါ်ဘုံတို့ဆိုတာငကွားမှပေါင်နေရှင်းတာပြော့တဲ့နေရာတွေလေအောက်ကံမြေသားပြော့တဲ့နေရာမှာရှိတဲ့အဆောက်အဦကပို့ပြီးတော့မှထိခိုက်မှုပိုရှိနိုင်တာပေါ့ပေါင်နေရှင်းမကောင်းတဲ့တခြားအဆောက်အဦတွေလည်းအခုချက်ချင်းမလို့တာမသိရင်နေရာမှာအချို့လို့နေရာခုနကပြောလို့ဒေါ်ဘုံဘက်တို့ဟိုဒီယူဇနာဘာသာရဲ့ရှေ့ဘက်မူကုန်ဓမ္မဘက်မှာတို့ဆိုးဆောင်တွေစောင်းနေဆိုပြီးတော့ကျွန်တော်တို့ပုံဆက်ပြီးပြောကြားတဲ့လူတွေလည်းရှိတယ
်။ engineer ဘူမိဗေဒပညာရှင်တယောက်အနေနဲ့ဆိုရန်ကုန်မြို့ရဲ့အဆောက်အဦတွေအခြေအနေနဲ့ပြောပြပေးပါဦး
။ရန်ကုန်မြို့ရဲ့အဆောက်အဦတွေကတော့ဒီကန်ထိုက်တာကြီးဆိုပြီးတော့မှ1980နောက်ပိုင်းပုံစံမျိုးနဲ့ကန်ထိုက်တာတွေကစောက်ခဲ့ကြတာပေါ့လေ။အဲဒီကဒီချာကြီးကြက်တာတွေဘာလို့မရှိခဲ့ဘူး။ quality control တွေဘာလဲတိတ်မရှိခဲ့ဘူးဖြစ်တော့ရင်တော့ကန်ထိုက်တာကြီးအဟောင်းတွေတန့်ခိုင်မှုကတော့စဉ်းစားစရာအများကြီးရှိတာပေါ့လေ။အော်တန်ကလေးလှုပ်တဲ့အခါကျတော့ဒီအောင်လေးချင်းအားနေတဲ့အခါမှာတိုက်တစ်ခုကစောင်းပြီးတော့နောက်ထပ်တိုက်တစ်ခုကိုသွားပြီးတော့ညီနေတဲ့ပုံစံမျိုးဖြစ်သွားတာပေါ့လေအချင်းတော့ပြုံမကြနိုင်ဘူးဆိုတော့လည်းဒီလိုမျိုးဖြစ်သွားလို့ရှိရင်ဒီအဆောက်ကရေရှိမှအနေရှိတဲ့အနေအထားမျိုးရောက်သွားတာပေါ့အဲ့ခါကျတော့အဆောက်ကနေနေတဲ့လူတွေရောဒီအဆောက်ပိုင်ရှင်တွေရောနောက်တက်ဆိုင်ရာဒီပေါ့နော်တောင်ရှိတဲ့ဖွဲ့စည်းတွေရောဒီအဆောက်ကိုဆက်ပြီးတော့လူတွေနေထိုင်နေမနေထိုင်နေပြချစစ်ဆေးပြီးတော့မှဘလို့ပြန်ပြုပြင်ရမလဲဒါမှမဟုတ်လို့ရှိရင်လည်းလုံးဝမနေထိုင်တဲ့အနေရှိတဲ့အဆောက်အဦဖြစ်ဆိုင်မုတ်တင်ပြီးတော့ဒီမှာရှိတဲ့လူတို့တခြားတနေရာကိုကြောင်းမိနေဖို့လို့ပါလို့အဲ့လိုလုပ်ရင်လည်းလုံးဝမှာပေါ့လေ